ချင်းပြည်နယ်ဟာခါမြို့မြို့တရက်ကွက်ကလူနေဆိုင်ငန်းတွေကိုပိတ်ခိုင်းပြီးတော့ဖျားကျောင်းတွေမှာလည်းလူငေါက်ထက်ပို့ပြီးတော့မဆုဝေးဖို့အတွက်စစ်ကောင်စီကထုတ်ပြန်ထားတာကိုပြန်လည်ခွင့်ပြုပေးဖို့ဆွေးနွေးပေမဲ့လို့လည်းအဆင်မပြေခဲ့ဘူးလို့ဒေသခံတွေကပြောပါတယ်။ Recorder မျိုးကမြန်မာအိန္ဒိယနယ်စပ်ကိတ်ကိုအိန္ဒိယဘက်ကပိတ်ဖို့ပြင်ဆင်နေတဲ့အတွက်ဒီအိန္ဒိယကကုန်ပစ္စည်းတွေကိုမှီခိုအားထားနေရတဲ့ဒေသခံတွေအတွက်လည်းအခက်အခဲကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပါမယ်ရှင်
။ဒီလ AB 12ရက်နေ့ကဟာခါမျိုးတိရက်ွက်မှာစစ်ကောင်စီဝင်ကြီးတွေလိုက်ပါလာတဲ့ရင်တန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကမျိုးတိရက်ွက်ကဈေးဆိုင်တွေကိုပိတ်ခိုင်းပြီးရက်ွက်မှာရှိတဲ့ဖျားเจ้าတွေမှာလည်းလူ၅ဦးထက်ပိုပြီးမဆုဖို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒီလ AB 22ရက်နေ့ကဒေသန္တရအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်တဲ့အမိန့်ကိုဖြေလျှော့ပေးဖို့ဒီလ AB 24ရက်နေ့မှာတော့ဆရာတော်တွေမျိုးမိမျိုးပါတွေဟာဟာခါအစိုးရအဖွဲ့နဲ့တွားရောက်ညှိနှိုင်းခဲ့ပြီးမဲ့အစင်မပြေခဲ့တဲ့အကြောင်းဟာခါဒေသခံတဦးကအခုလိုပြောပြပါဗျ။အ
ဲ့တော့ဒီနေ့ကတော့တူတပ်ပြုအာကျွန်တော်ကလည်းဟာကြောက်ခြင်းနဲ့ဟာဒီကားလေးသူ့ကျလို့မရဘူးဒီအရာကဒီနမကတိုင်းကိုရှိရှိပြောင်းမတိုင်းဘူးရဲ့ဟာကျွန်တော်တို့ထားအရင်မှတည်းကအခုပြန်ပြီးတော့ကျန်လို့ရှိတော့ကျွန်တော်ကြောက်တယ်လို့ပြောတယ်။ဟောဥမာမြန်မာပြည်ကတော့ဒီလိုပြင်ထားပြီးညလေးပြောနေတယ်။ဘယ်လိုဆိုင်လေးခွင့်ပြီးတော့တခြားရှာလို့သူထားတာဖြစ်တယ်ပြည်။ဥမာဆိုင်ကိုကြိုက်ပြီးခံလို့ရှိတော့သူကိုယ်ဆောင်နေရတဲ့ချက်ချင်းနိုင်တယ်။နောက်ပြီးတော့ဖျားချောင်းဆိုတဲ့ကျွန်တော်ဟောဒီလိုတိုင်းကိုပြည်နေတယ်။ဖျားချောင်းဆိုတော့ဒီပြင်သားတယ်။ဘောကိညာနေလို့လူတွေကိုပြင်နေရမရှိဘူးလို့ねဟောကနေဒီရလို့ရှိတယ်။
ဒီအမိဟာဝင်ကြီးတွေလိုက်ပါလာတဲ့ရင်နှန်းတိုက်ခိုက်ခံရပြီး၁၀ရက်အကြာမှာထုတ်ပြန်ခဲ့တာဖြစ်ပြီးတိုက်ခိုက်မှုအတွင်ဝင်ကြီး၃ဦးအပါအဝင်၆ဦးအထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကထုတ်ပြန်ထားပါတယ်ဝင်ကြီးတွေလိုက်ပါလာတဲ့ရင်နှန်းဟာဟာခါထန်တလန်လမ်းခွဲအနီးမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတိုက်ခိုက်ခံရတဲ့နေရာဟာမြို့တိရက်ခွဲအပိုင်းထဲမှာရှိတာဖြစ်လို့အခုလိုအမိတ်ထုတ်ပြန်တာလို့ဒေသခံတွေကပြောပါတယ်။ကာဝေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတဲ့မြန်မာအိန္ဒိယနယ်စပ်ရီခုတာမြို့ကရစ်ဇုခုတာဂိတ်ကိုလာမယ့်မေလ၁ရက်နေ့ကစပြီးအိန္ဒိယဘက်ကပိတ်ဖို့အကြောင်းကြားထားပြီးအခုလိုပိတ်သိမ်းပါကဒေသခံတွေစားဝတ်နေရေးအခက်တွေ့နိုင်တယ်လို့ပြောပါတယ်။အခုလိုရီဇိုကုတာဂိတ်ပိတ်မဲ့အခြေအနေကိုဒေသခံတဦးကလည်းအခုလိုပြောပြပါတယ်
။ဟောအဲ့လိုပိတ်လိုက်မယ်ဆိုရင်တော့ဒေသခံတွေကတော့ဒေသခံပြည်သူတွေပေါ့တော်တော်ဒုက္ခရောက်ရမှာဗျ။ဘာဖြစ်လို့လဲဆိုတော့ဂုံတဲဂုံပိုးပစ္စည်းတွေကိုအတေကထားပြီးတော့ကိုယ်တွေထန်းတာတို့ဟောအဲ့လိုတွေကိုလုတ်ပြီးသူတို့အသက်မွေးကြတာဆိုတော့ကျွန်တော်ရောရဲ့အဲ့လို96ခွန်ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ပတ်ဆံရဖို့ဟာလဲတော်တော်ခက်တော့ပါဗျပြီးတော့ကျွန်တော်တို့အထူးသဖြင့်တော့97ရှောင်းမှာနေထိုင်တဲ့သူတွေကနေစင်စားတော့ရေးပေါ့အဲ့လိုအသုံးပစ္စည်းတွေအတွက်အိန္ဒိယပစ္စည်းတွေကိုတုံးတာများတယ်အဲ့လိုပေးလိုက်မယ်ဆိုရင်တော့ဘယ်လိုဖြစ်လာမလဲဖြစ်လာမလဲဆိုတော့မပြောတတ်တော့ဘူးကနည်းနည်းတော့စိတ်ပူနေတယ်က
ရီဇိုကိုတာတရာကိုအိန္ဒိယပြည်သူ့လွှတ်တော်ရွေးကောက်ပွဲပြုလုပ်တဲ့ဒီလ AB 19ရက်နဲ့20ရက်တို့မှာပိတ်ထားခဲ့ပြီး AB 21ရက်မနေ့ပိုင်းမှာခိတပြန်ဖွင့်ပေးခဲ့ပြီးမဲ့ညနေပိုင်းမှာတရာကိုပိတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာကားတွေပေးမဖြတ်တော့ပဲဆိုင်ကနေလူတွေကသာဖြတ်သန်းသွားလာခွင့်ပြုထားတယ်လို့ဒေသခံတွေကပြောပါတယ်။ရီခေါ်စာမြို့ကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နှစ်နိုဝင်ဘာ12ရက်နေ့ကချင်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီး23ရက်နေ့မှာအပြည့်သတ်သိမ်းပိုက်ခဲ့ပြီးတဲ့နောက်ကာကွယ်ရေးအဖွဲ့တွေကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ။